ကန်ရဲ့တာဝန်ရှိသူတွေရဲ့မြန်မာနိုင်ငံလက်ရှိအပြောင်းအလဲပေါ့နော်လက်ရှိရှိနေတဲ့အခြေအနေအပြောင်းအလဲအခြေအနေပြည်ပပြောင်းလဲမှုပေါ်ဆောင်နေတဲ့အခြေအနေအဲ့ဒီပုံမှာအမေရိကန်တာဝန်ရှိသူတွေရဲ့နားလည်မှုသူတို့လက်ခံမှုသူတို့သဘောထားဘယ်လိုရှိပါလဲဗျ။
တချို့ကြတော့လေအဲ့ဒါတော့တယောက်နဲ့တယောက်နဲ့မတူဘူးရှင်။ဟိုဆိုလိုတာကတချို့ကြတော့ဒီသတင်းဒီတကယ်အခြေအနေမှာဘယ်လိုဖြစ်နေလဲအပြောင်းလဲတွေရဲ့ဟိုအနေထားဟာတကယ်အပြောင်းလဲလို့ထင်လားမထင်ဘူးလားဆိုတာမျိုးတွေကျမတို့ရဲ့အမြင်တွေကိုမေးတယ်တစ်ဖက်တခြားတစ်ဖက်မှာလည်းဘလို့ရှိတယ်ဆိုတော့ဟုတ်ပြီဒါဆိုလို့ရှိရင်ဒီအပြောင်းလဲကိုကျမတို့ဘလို့တွန်းရမလဲသူတို့ဘလို့ကူညီနိုင်မလဲဂျေဘူးကတူညီတဲ့အချက်ကတော့မြန်မာပြည်ကိုသူတို့အရန်ကူညီခြင်းနဲ့စိတ်အရန်ပြင်ပြကြတယ်ဆိုတော့အပြောင်းလဲပေါ်မှာအပြောင်းလဲရဲ့ရေချိန်ပေါ်တော့သူတို့မြင်ပုံချင်းတော့မတူကြဘူးဒါပေမဲ့အားလုံးတူညီတဲ့တစ်ချက်ကတော့မြန်မာပြည်ကိုအရန်ကူညီခြင်းနဲ့ကြတယ်ဒါကတော့တူညီတဲ့ချက်သွားတွေ့ရတယ်ကျွန်တော
်ဆိုတော့ဒီသမရဦးသိန်းစင်ဦးဆောင်ပြီးတော့လုပ်နေတဲ့ဒီပြည်ပင်ပြောင်းလဲရဲ့အပြောင်းလဲပေါ်အဲ့ဒီပေါ်မှာရောသူတို့ယုံကြည်စိတ်ချမှုရှိလားဒီအပြောင်းလဲဟာဆက်ပြီးတော့ဖြစ်သွားမယ်ဒါမှမဟုတ်သူတို့တန်တရားရှိနေသေးလား
ဆိုလိုတာကတန်တရားထက်ကျွန်တော်တို့စင်ခေါ်မှုတွေရှိနေတယ်ဆိုတာကိုတော့သူတို့လည်းလက်ခံထားတယ်ကျွန်တော်တို့ကလည်း import လုပ်တယ်တိတ်ပြီးတော့အလွန်အမင်းအကောင်းမမြင်ဘူးဟိုစိတ်ဟိုဘယ်လိုပြောမလို့စိတ်ဒီ emotion နဲ့အကူအညီခြင်းတွေကြားတဲ့ဟိုမျိုးတွေလည်းတချို့မှသွားတွေ့ရတယ်တွေ့ရတဲ့ခါကျတော့ကျွန်တော်တို့လည်းနည်းနည်းအဲ့ဒါကိုတော့သတိပေးတယ်ကောင်းပါတယ်အကောင်းမြင်တာဟာကောင်းတယ်ဒါပေမဲ့အလွန်အမင်းအကောင်းမြင်တဲ့အခါမှာလက်ရှိဟိုဘယ်လိုပြောမလို့တကယ်ဖြစ်ပျက်နေတဲ့အရှိတရားနဲ့ကင်းကွာသွားမှာကိုလည်းကျွန်တော်တို့ကစိုးရင်လည်းဆိုတဲ့အကြောင်းကိုလည်းကျွန်တော်တို့ပြောခွင့်ရခဲ့တယ
်။ဟုတ်ကဲ့ခုနမဆမောင်ပြောသွားတဲ့ထဲမှာဒီပြည်တွင်းမှာအဖွဲ့အစည်းတွေမှာတာဝန်ရှိသူတွေနဲ့လုပ်နေတဲ့အမျိုးသမီးတွေပေါ့နော်။နောက်မဆမောင်ကအခုဒီအဖွဲ့အစည်းနှစ်ခုပေါ့တစ်ခုက Rainfall Gender
Studies Group
Studies Group အဲ့ဒါတစ်ခုနောက်တစ်ခုက YSBS Yangon School of Political Science ဒီနှစ်ခုမှာမဆမောင်အဓိကတာဝန်ရှိပြီးလုပ်နေတာဖြစ်တာ။ဆိုတော့အဲ့ဒီအဖွဲ့နှစ်ဖွဲ့အကြောင်းအချင်းလေးရှင်းပြပါလား။
တကယ်တော့ကျွန်တော်တို့ဒီ YSBS ကိုလွန်ခဲ့တဲ့တစ်နှစ်ခွဲကြော်ကြော်လောက်ကနေပြီးတော့ဟိုဘယ်လိုပြောမလို့ကျွန်တော်တို့ဒီခေတ်ရဲ့လိုအပ်ချက်အပေါ်မှာဟိုအမြင်သွားတူညီကြတယ်ပေါ့နော်တူညီကြတော့ကျွန်တော်တို့ဒီတငယ်ချင်းတချို့ပေါ့တခြားကျွန်တော်တို့ကဒီ American Center ထဲမှာစုံပြစ်ကြတယ်ထုံနီးတူဆို American Center ပြင်ပကလည်းဟိုတငယ်ချင်းတချို့မှာထားပါတော့သူတို့ informal စကားဝိုင်းလေးကနေစုံမိရင်းကနေပြီးတော့စုံကြတဲ့တငယ်ချင်းတွေပေါ့စုံမိကြတော့โอเคဟုတ်ပြီငါတို့ကဒီလိုစိတ်ကူးလေးရှိတယ်ဆိုโอเคသူတို့လည်းရှိတယ်ဆိုတော့အားလုံးဘယ်လိုပြောမလို့အကြောင်းတစ်ခုဖွင့်ဖို့လိုအပ်နေပြီပေါ့နော်ဆိုတဲ့အဟာကိုကျွန်တော်တို့သဘောတူညီသွားတဲ့တငယ်ချင်းတွေစုအားလုံး73ယောက်74ယောက်လောက်ရှိတယ်စုပြီးတော့ကျွန်တော်တို့ပထမတော့ American Center ထဲမှာပဲ base လုပ်ကြတာပေါ့နော် American Center ထဲမှာကျွန်တော်တို့က Cultural Impact Studies Club ဆိုတဲ့တစ်ဖွဲ့နောက်တခြားဒီတငယ်ချင်းတချို့ကကြတော့သူတို့ book club တစ်ခုတသက်ရှိသေးတယ်နောက်ပြီးတော့အပြင်မှာလည်းသူတို့ NGO လုပ်နေတဲ့တငယ်ချင်းတွေလည်းအဲ့မှာစုံပြီးကြတော့ okay အဲ့ဒါလေးကျွန်တော်တို့အပြင်မှာတော့လုပ်ဖို့သင်ပြီးနိုင်ငံရေးအခြေအနေအရလည်း2010နောက်ပိုင်းလေးမှာဒါကျွန်တော်တို့စမ်းသပ်ဖို့ချိန်ကောင်းတစ်ခုပဲဆိုပြီးတော့ကျွန်တော်တို့အပြင်မှာအခန်းလေးငှားစုပေါင်းပြီးတော့အခန်းလေးငှားပြီးတော့ဒီနိုင်ငံရေးတက်ကြွလှုပ်ရှားသူတွေတက်ကသူចောင်းသားတွေကိုကျွန်တော်တို့နိုင်ငံရေးအခြေခံပညာပေးသင်တန်းလေးပေါ့နော်လှုပ်ဖို့တော့ကောင်းတယ်ဆိုပြီးကျွန်တော်အဲ့ရနေစပြီးတော့လှုပ်ခဲ့တာပေါ့ဆိုတော့လက်တလုံးမှာလည်းကျွန်တော်တို့ဒီနိုင်ငံရေးသိပ္ပံမိတ်ဆက်ဆိုပြီးတော့သင်တန်းအပတ်စဉ်နှစ်ခုပြီးသွားပြီနောက်တစ်ထပ်နားလည်တာကကျမတို့လူငယ်တွေဒီနိုင်ငံတကာဆက်ဆံရေးအကြောင်းကိုလည်းသိဖို့လိုတယ်ဘယ်လိုဆက်ဆံကြလဲဆိုတော့အဲ့တော့ IR ပေါ့နော်ကျမတို့ထဲမှာကိုစွန်းမြအောင်ဆိုတော့သူ IR နဲ့ចောင်းပီးထားတယ်ဒီနိုင်ငံကြားလည်းပွဲရထားတယ်ဆိုတော့သူကိုယ်တိုင်တာဝန်ယူပြီးတော့ဒီ International Relation ကိုတင်တယ်ဆိုတော့ကျမတို့အပတ်စဉ်3ခုပြီးသွားပြီနောက်ပြီးတော့ကျမတို့ဒီဟိုဒီ Stanford ကနေပြီးတော့ Professor Larry Diamond တို့ဒီတန်ယုံကနေစီစဉ်ပြီးတဲ့ခါမှာကျမတို့အမှဟိုပေါ့ဟို training တွေလုပ်တယ် intensive training လုပ်တယ်အထူးသဖြင့် transition ပေါ့ဒီအသွင်ကူးပြောင်းရေးကာလကိုကျမတို့ဘယ်လိုချင့်ကပ်ကြမလဲပေါ့ဘယ်လိုလေ့လာကြမလဲတခြားနိုင်ငံတွေမှာဘယ်လိုဖြစ်သွားတယ်အဲ့ရနေကျမတို့ဘယ်လိုသင်ခန်းစာတွေရမလဲဆိုတာမျိုးကျမတို့လူငယ်တွေကို message ပေးခြင်းနဲ့တော့အဲ့ဒီသင်တန်းတွေလုပ်တယ်ထိုနည်းတူဆိုရန်ကုန်မှာရင် base မလုပ်ဖွဲနဲ့ကျမတို့အခုရန်ကုန်ပြင်ပအခုတောင်တွင်းကြီးမော်လမြိုင်တောင်ကြီးစကိုင်းအဲ့လိုမျိုးတွေကျမတို့ team နဲ့ထွက်ပြီးတော့ mobile training လိုမျိုးလည်းလုပ်ခဲ့တာကျမတို့နေရာ10ခုရှိသွားပါဟု
တ်ကဲ့တော်တော်များပြီပါမဆမောင်ကကိုယ်တိုင်လည်းပဲအချင်းကြခဲ့တဲ့လူတရား
ဟုတ်ကဲ့
နောက်နိုင်ငံဖြတ်သန်းမှုလည်းတော်တော်များများရှိထားတဲ့လူတရားအခုချိန်မှာတော့ဒါအဖွဲ့အစည်းတွေနဲ့ civil society ပုံစံအစမအောင်လုပ်နေတာ
ဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့ကိုယ်တိုင်ကနိုင်ငံရေးထဲမှာတထက်ဝင်ဖြတ်သန်းခဲ့တဲ့လူတရားအနေနဲ့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့ပြောင်းလဲခြင်းတွေပေါ့အစမအောင်မျှော်မှန်းထားသလောက်အားရပြီလားဒါမှမဟုတ်ရင်အစမအောင်ရဲ့လက်ရှိအပြောင်းလဲပုံမှာအမြင်ဘယ်လိုရှိလဲ
တကယ်တော့ဒီအပြောင်းလဲကကျမတို့ဟိုပေါ့နော်ညံလွန်းတယ်လို့ပြောလို့ရတယ်မျက်စိလဲစရာကောင်းလောက်အောင်ဟိုဖြစ်သွားတယ်ဒါပေမဲ့အဲ့ခါကျတော့ဘလို့ဖြစ်လာလဲဆိုတော့ကျမတို့တို့ကစင်ခေါ်မှုပ ူများလာတယ်ဆိုလိုတာကကျမတို့နိုင်ငံရေးကိုဖျက်ဆီးတဲ့သူတော်တော်များများထောင်ထဲဝင်လိုက်ထွက်လိုက်နဲ့ပြီးနေကြတယ်ကျမတို့နိုင်ငံရေးကိုထဲထဲဝင်ဝင်တည်တည်ချာချာလေ့လာပြီးမှရောက်ခဲ့ကြတာတွေကနည်းတယ် emotion နဲ့ကျမတို့နိုင်ငံရေးကိုလုတ်ခဲ့ကြတယ်ဆိုလိုတာကကျမတို့မတရားတာကိုမကြိုက်ဘူးကျမတို့မတရားအုပ်ချုပ်နေတာကိုမကြိုက်ဘူးဒါကြောင့်မို့လို့ကျမတို့နိုင်ငံရေးလုတ်ခဲ့ကြတယ်နိုင်ငံရေးတွေကိုဝင်ခဲ့ကြတယ်ဆိုတဲ့အခါမှာတကယ်နိုင်ငံရေးကတိထက်ပိုတယ်ဟိုလုတ်ရတဲ့အခါမျိုးမှာစိန်ခေါ်မှုကပိုများတယ်ဆိုတော့အပြောင်းလဲကာလမှာပြဿနာပေါင်းစုံ issue ပေါင်းစုံကထွက်လာတာဒါတဘာဝပဲအရင်တုန်းကဖိနှိပ်ထားတဲ့အချိန်မှာဟိုပြောခွင့်ဆိုခွင့်မရတဲ့ဟာတွေဟိုကွယ်ဝှက်ထားတဲ့ပြဿနာတွေကအခုမှအော်ပေါ်လာကြတဲ့သဘောမျိုးရှိတယ်။နောက်တစ်ခုကကျမတို့အရင်တော့ရရှင်းတယ်စစ်အာဏာရှင်စနစ်ခြုံငင်းရေးဆိုတော့ဒီ target ကတခုတည်းပဲအားလုံးဘယ်နေရာမှာကွဲလွဲကွဲလွဲအဲ့ဒီချိန်မှာအဲ့ချက်မှာတော့သွားပြီးတော့ဆုံးကြတယ်။ဆိုတော့အခုအချိန်မှာကျတော့ issue ကဘောင်းစုံပြဿနာကဘောင်းစုံဆိုတော့နိုင်ငံရေးသမားဆိုတာကလည်းဟိုနိုင်ငံရေးဆိုတာဘာတော့အခုဆိုလွှတ်တော်ပေါ်လာပြီ။ဆိုတော့လွှတ်တော်နိုင်ငံရေးနဲ့လွှတ်တော်ပြင်ပနိုင်ငံရေးကိုကျမတို့ဘယ်လိုဟန်ချက်ညီညီသွားကြမလဲ။ဘယ်လို issue မျိုးကိုကျမတို့ကင်မလဲ။ဆိုတာမျိုးတွေကကျမတို့အတွက်တကယ်ဟိုစိန်ခေါ်မှုတွေပဲတကယ်လို့ကျမတို့ကကျမတို့ရဲ့ trend ကိုကျမတို့မရွေးနိုင်ရင်ကျမတို့ပြန်ပြီးပုံဖော်သွားလိမ့်မယ်ခေတ်ကနေပြီးတော့လေဆိုတော့ဟုတ်ကဲ့
ဆိုတော့အဲ့ဒီလိုမျိုးကိုယ့်ရဲ့ trend ကိုကိုယ့်ဘက်သားကိုရွေးနိုင်အောင်ပေါ့နော်တဘောကတိုင်းပြည်သွားမဲ့လမ်းကြောင်းကိုကိုကပုံဖော်နိုင်အောင်လို
့
ဆိုတဲ့နေရာမှာလက်ရှိဟိုအတိုက်ခံဆိုတာတဲ့ဒီမိုကရေစီလှုပ်ရှားမှုတော့ရှောက်လုပ်လာခဲ့ကြတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေတနည်းအားဖြင့်မျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပေါ့နော်88မျိုးဆက်ကျောင်းသားအဖွဲ့တွေဖြစ်ရှိမယ်နောက်တစ်ခုကမဆင်မောင်တို့လူအဖွဲ့အစည်းတွေရှိမယ်အဖွဲ့အစည်းမျိုးစုံပေါ့ဒီအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရဲ့လက်ရှိမှာစွမ်းဆောင်နေနိုင်တဲ့
ဟုတ်ကဲ့
ပမာဏပေါ့နော်စွမ်းဆောင်နိုင်မှုပမာဏနောက်အနာဂတ်မှာဒီအဖွဲ့အစည်းတွေဥဆောင်နိုင်မှုခံကန်တာအဲ့ဒါပေါ်မှာရောမဆင်မောင်လက်ရှိအခြေအနေပေါ်မှာအားရကျဉ်းနဲ့ပါသလားအနာဂတ်ပေါ်မှာရောဒီအဖွဲ့အစည်းတွေရဲ့ခံကန်တာနဲ့ပတ်သက်လို့ဘယ်လောက်ထိမဆင်မောင်အကောင်းမြင်တာပါလဲ
အာကျမတော့ရုံးနေကန်နေရုံးမယ်လို့ကျမနားလဲတယ်။ဟိုကျမတို့မှာအားကောင်းမောင်းတန်နိုင်ငံရေးပါတီတခုဖြစ်ဖို့ကလည်းကြိုးစားပြီးတော့တည်ဆောက်နေရုံးမယ်။ထိုနည်းတူစွာအရက်ဖက်လူအဖွဲ့အစည်းတွေရဲ့ capacity ပေါ့ပြောရလို့ရှိလို့ရှိရင်အခုနိုင်ငံတကာအရန်ကိုကူညီခြင်းနဲ့ဆိုတာတောင်မှကျမတို့မှာကအဲ့ဒီအကူအညီတွေကိုဘလို့အသုံးချနိုင်တဲ့အထီးထီးရောက်ရောက်အသုံးချနိုင်တဲ့ခိုင်မာတဲ့ institution ရဲ့လို့ကျမတို့မှာပုံမလင်းလင်းပြောရရင်မရှိသေးဘူးကျမတို့ကိုယ်တိုင်ရုံးနေကန်နေရုံးလုံရင်းကန်ရင်းနဲ့တင်ယူနေရတဲ့သဘောတွေရှိတယ်ဆိုတော့စိန်ခေါ်မှုတွေကတော့ရှိနေတော့တကယ်လို့အဲ့ဒါတွေကိုကျမတို့အောင်အောင်မြင်မြင်ကင်တွယ်သွားနိုင်မယ်ဆိုလို့ရှိရင်တော့အနာဂတ်ကအင်မတန်ဟိုတောက်ပနေပါပဲကျမအဲ့လိုတော့မျှော်လင့်နေဟိုအစွန်းတော့မရောက်ဘူးဒါပေမဲ့အကောင်းမြင်ပါတယ်ကျမ
တို့ပုံပြီးတော့အကောင်းမြင်တဲ့ဘက်ကို
ဟုတ်ကဲ့ပါဘောန
ော်အားအပြည့်ရှိသေးတယ်ဘောအခုချင်းတည်
းဟုတ်ကဲ့
ဆိုတော့2010ပေါ်လေးအပြောင်းလဲတွေစပြီးတော့တတိတီးခဲ့တဲ့အချိန်ကနေဒီနေ့ဒီချိန်3နှစ်နီးပါးကာလရှိပြီနောက်ဆိုရင်နောက်မကြခင်မှာပဲ2015ဆိုတော့လာတော့မယ်ပေါ့နော်ဆိုတော့ဒီ3နှစ်နီးပါးကာလအပြောင်းလဲတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာ2015ကိုကျွန်တော်တို့လှမ်းမြှော်ကြည့်လိုက်မယ်ဆိုရင
်ဟုတ်ကဲ့
2015မှာတိုင်းပြည်ရဲ့အခြေအနေကဘလောက်ထိဒီနေ့ကျွန်တော်တို့စကားပြောနေတဲ့အခြေအနေဘလောက်ထိပိုပြီးတော့အကောင်းဘက်ကိုပိုပြီးတော့ဒီထက်ပိုပြီးတော့မျောလင်းချက်တွေရောင်ကြီးတွေပိုပြီးတော့မြင်လာနိုင်တဲ့ဘက်ကိုဦးတည်မယ်လို့မဆင်မအောင်မြင်လဲ
အဲကျွန်မတို့အတွက်အဲ့ဒါပုံစံတစ်ခုပဲအခုအပြောင်းလဲဟာအစ်စ်လားမစစ်ဘူးလားမေးကြတဲ့အခါမျိုးမှာကျွန်တော်ကပြောဖို့စိုးရသေးတယ်လို့ပြန်ဖြေလေးရှိတယ်ဒါလည်းသဘာဝကြတယ်ဒါဆို2015ကြာမှာပဲကျွန်တော်တို့ကဒါတကယ် critical point ကိုရောက်မယ်လို့ကျွန်တော်တို့တော့ကျမတို့ဒီလိုပဲနားလေတယ်ဆိုတော့ဒီကြားထဲမှာကျမတို့ရဲ့အရက်ဖက်လူအဖွဲ့အစည်းတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနောက်တစ်ခုနိုင်ငံရေးပါတီတွေနောက်အထူးသဖြင့်အခုလက်ရှိဒီဇဲအစိုးရနဲ့တက်မတော်ရဲ့သဘောထားတွေအပေါ်မှာကျမတို့ဟိုဘလောက်ဘယ်လိုပြောမလို့ဟာမိုနီရှိရှိနဲ့အပြောင်းလဲကိုစိတ်ရောကိုယ်ပါဟိုတိုင်မင်ကောင်းကောင်းနဲ့လုံနိုင်မလဲအဲ့ဒါကအဖြေဖြစ်လိမ့်မယ်2015အတွက
်ဟုတ်ခုနမဲဆင်မောင်ပြောတဲ့အထက်မှာပါတယ်ဟိုတနည်းအားဖြင့်ဆိုရင်လူတိုင်းမေးနေကြတယ်သိကျင်ကြတယ်မေးခွန်းအပြောင်းလဲတွေကနောက်ပြန်လှည့်နိုင်သေးသလားဆိုတဲ့မေးခွန်းပေါ့နော်ဆိုတော့အပြောင်းလဲတွေကနောက်ပြန်လှည့်မလားမလှည့်ဘူးလားဆိုတာပြောဖို့စောသေးတယ်ဆိုရင်ကျွန်တော်တို့အခုဒီနေ့စကားပြောနေတဲ့အချိန်မှာဒီအပြောင်းလဲတွေနောက်ပြန်လှည့်ခြင်းမလှည့်ခြင်းအတွက်အဓိကအကြဆုံးဒါမှမဟုတ်လဲမဲဆင်မောင်စိတ်ထဲမှာအစိုးရင်ဆုံးကိစ္စရှိတယ်ဆိုရင်အဲ့ဒါကဘာလို့ပြောလို့ရမလဲ
အစိုးရင်ဆုံးကိစ္စကတော့ကျွန်မတင်နေဆိုလိုတာကဒီတက်မတော်ရဲ့ပြောင်းလဲခြင်းစိတ်ရှိမရှိနောက်တစ်ခုကကျမတို့လက်ရှိထွက်ပေါ်လာနေတဲ့ပြဿနာဘောင်းစုံရှိတယ်ဥပမာဥမာကချင်ကိစ္စပြီးမဲ့ကြံကရှိသေးတယ်ကျမတို့ဘာသာရေးကိစ္စမျိုးတွေပေါ်လာတယ်ဒါတွေကိုမီးထိုးနေတဲ့ဆိုလိုတာကအတိတရားရှိရှိနဲ့ပဲဖြစ်ဖြစ်ရွယ်ချက်ရှိရှိနဲ့ပဲဖြစ်ဖြစ်ရွယ်ချက်မရှိလို့ပဲဖြစ်ဖြစ်ဟိုဒါကိုဟိုဘယ်လိုပြောမလို့သူနီးသူဟန်နဲ့လုံနေကြတဲ့သူတွေရှိတယ်ဆိုတော့ဒါတွေဟာပြဿနာကြီးကြီးမားမားဖြစ်လာနိုင်တယ်တကယ်လို့များကျမတို့ဟာဘာသာရေးနဲ့နိုင်ငံရေးနဲ့ကိုမကွဲပြားရင်ဒီနောက်တစ်ခုကဒီအမျိုးသားရေးနဲ့အခုဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ကို ကျွန်တော်တို့ကွဲကွဲပြပြရှင်းရှင်းလင်းလင်းလိုင်းမပြတ်နိုင်လေဆိုလို့ရှိရင်တတိစာနားမလည်ဘူးဆိုရင်ဒါတွေရပဲကျွန်မထင်တယ်ဟိုတတိမရှိလို့ရှိရင်ဒါကအကြီးမားဆုံးစိန်ခေါ်မှုလို့ကျွန်တော်တော့ထင်တယ
်ဟုတ်ဘာသာရေးနဲ့နိုင်ငံရေးကွဲဖို့လူသားရေးနဲ့ဒီမိုကရေစီရေးကွဲ
ဖို့
ဟုတ်ကဲ့ဆိုတော့2015ယူကော့ပွဲမှာကြာခင်လာတော့မှာပါဟုတ
်ကဲ့
2015ယူကော့ပွဲမှာဒီမိုကရေစီရေးဖွဲ့စည်းတွေပါတီတွေဘယ်လောက်ထိအားကောင်းကောင်းနိုင်ရမယ်လို့ပြောလင်ထားလဲ
ကျွန်မအားကောင်းနိုင်ပါတယ်အားကောင်းနိုင်တယ်အခုချိန်အထိပုံမှန်လေးလေးပြောရရင် NLD ဟာဒေါ်ဆန်းစုကြည်ရဲ့ဦးဆောင်မှုနောက်မှာပြည်သူလူထုရဲ့နှစ်သက်မှုကအားကောင်းနေတော့မယ်ဒါပေမဲ့စိန်ခေါ်မှုတွေတော့ရှိတယ်တစ်ဖက်ကပါတီကလည်းဒါကိုကြားပြတ်ရွေးကောက်ပွဲမှာ USDP ကအကောင်းကောင်းသူတို့ဟိုတတိထားမိသွားတယ
်
ဆိုတော့သူတို့ကိုယ်တိုင်လည်းပြင်ဆင်မှုစ조사နေကြတာတွေကိုကျမတို့တွေ့နေရတယ်။ထိုနည်းတူစွာ NLD ဘက်ကလည်းဒီ reform ပေါ့နော်ပြန်ပြီးတော့ဒီပါတီတွင်းရွေးကောက်ပွဲတွေညီလာခံတွေခေါ်ပြီးတော့ပြန်ပြင်ဆင်နေတာတွေတွေ့ရတယ်။ဆိုတော့ပြန်ပွဲရတော့ကောင်းပါပါ။ဒါပေမဲ့ကျမထင်တယ် Democratic အင်အားစုတွေပဲနိုင်လေအောင်ပဲလို့မျှော်လင့်ပါတ
ယ်။ဟုတ်ကဲ့။မဆင်မောင်ကိုယ်တိုင်ကခုနပြောသလိုနိုင်ငံဖြတ်ကျမ်းမှုအတော်လေးများထားတဲ့လူတစ်ယောက်ပါ။မဆင်မောင်ကိုယ်တိုင်ရော2015သို့မဟုတ်တချင်းချင်းမှာရွေးကောက်ပွဲဝင်ပြီးတော့လွတ်တော်နိုင်ငံရေးတွေဝင်မှုဆိုတဲ့ရည်ရွယ်ချက်ရှိပါလား။
အဲ့ဒါကတော့ပြောဖို့စောသေးတယ်ဒါပေမဲ့ပါတီဝင်တယောက်တော့ကျွန်မဖြစ်နေပြီပါတီဝင်မယ်ဝင်ထားခဲ့ပြီအခုဒီ NLD ရဲ့ဒီပါတီတွင်းညီလာခံတွေမှာကျွန်မမြောက်ကလာပါမြို့နယ်ဒီရက်ွက်တွေရဲ့ညီလာခံဖြစ်မြောက်ရေးကော်မတီမှာကျွန်မလုပ်နေတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆက်စမောင်းအချိန်ပေးပြီးတော့ပြုစုမြန်မြန်ပို့ပြီးကျေးဇူးအများကြီးတင်ပါတယ်